စကိုင်းတိုင်းကမြန်မာအိန္ဒိယနယ်စပ်ခမ်းပန်းမြို့နယ်ကနန်းချေရွာအပေါ်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်သုံးနှစ်အရွယ်ကလေးငယ်တယောက်သေဆုံးခဲ့ပါတယ်။နောက်မကွေးတိုင်းရေစကြိုမြို့ပတ်မှာလည်းဒီလေကြောင်းတိုက်ခိုက်မှုကြောင့်ပဲ16နှစ်အရွယ်ကလေးသေဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုခြေခံပြီးကိုခမောင်းစုံမင်းပြပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းကမြန်မာအိန္ဒိယနယ်စပ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားတဲ့ခမ်းပန်းမြို့အနီးကကနန်းချေရွာကိုဒီလဇန်နဝါရီ16ရက်မနေ့ညပိုင်းကစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒီဒေသကိုထိန်းချုပ်ထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ဘုံကျဲတိုက်ခိုက်မှုအတွင်းအသက်3နှစ်အရွယ်ကလေးငယ်တစ်ယောက်နဲ့ပြည်သူ့လုံခြုံရေးတပ်ဖွဲ့တစ်ယောက်သေဆုံးခဲ့တယ်လို့လည်းပြောပါတယ်
။မင်းရ8:25နဲ့8:00ကြာအကြားထဲမှာ3:06သွားတာခံပါမပြည့်ရှိနေတဲ့ကွမှာတနေရအနောက်ဘက်ရကွမှာတနေရနောက်ကနာဖုံးကြောင်းဆိုတော့3နေရကနန်ချိဝဖုံးကြောင်းပါတယ်ဘလာဖရေဘောတယောက်ရဟိုတိမ်းမြေရဆရာသားကလေးငယ်တယောက်ညီမကြီးတယောက်ဆိုတော့နေတော့ဘောနော်တရားရတော့လက်ရှိကျွန်တော်ကြည့်ရတော့ဆိုရင်တော့3ယောက်ဟုတ်တယ်6ထံဖုံးရပါတယ်တော်ရတော့ဖုန်းကြီးဖုန်းကြီးတွေနဲ့တန်ရတယ်။အဲမရှိအတန်ရှိရင်ရပြီမဟုတ်ဘူး။ဖုန်းကြီးကတော့ဖုန်းကြောင်းမှာကအချောင်းတင်းလုံးနဲ့ဖြစ်သွားတယ်။ဟိုဟိုအရသာရသာအင်းကြီးအလုံးပေါင်းရင်အင်းကြီးအချောင်းနဲ့ဖြစ်တဲ့လုံးဖြစ်ရှိသွားတယ်
။ခံပတ်အမှတ်တရက်ွက်ကဒေသခံတဦးကလည်းစစ်ကောင်စီကလေကြောင်းတိုက်ခိုက်တဲ့အခြေအနေနဲ့ပတ်သက်လို့အခုလို့ပြောပါတယ်
။ဘယ်ပြည်လို့ပြရမှမသိတဲ့လူတွေရှိကြတာပါ။အခြေအနေကြည့်တော့ဒီထက်ဆိုးလာရင်တော့ဒါပြရတော့မှာပါ။ရှိကြတယ်နော်သူတို့ဟိုအားချတဲ့နေရာတွေကလေအတိအကျချတာ။သူတို့တတိယချတဲ့ပုံစံမျိုးပါပဲ
။လေကြောင်းတိုက်ခိုက်မှုဟာစစ်ကောင်စီကိုလက်နက်ကင်စန့်ကျင်နေတဲ့ပြည်သူ့လုံခြုံရေးအဖွဲ့ဝင်တွေရှိတဲ့အနီးအနားကိုကြားရောက်ပောက်ကွဲခဲ့တာလို့လည်းဒေသခံတွေကပြောပါတယ်။ခမ်းပန့်မြို့နယ်ကနန်ချေးရွာဟာမကြာခဏဆိုသလိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခံခဲ့ရတဲ့နေရာတွေဖြစ်ပြီးအရင်ကလည်းလေကြောင်းတိုက်ခိုက်မှုတွေမှာအရသားတွေသေဆုံးခဲ့မှုပါတယ်။စစ်ကောင်စီကတော့အရင်ကလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့သတင်းမှားသတင်းတူတွေရေးသားဖြန့်ဝေနေတယ်လို့လည်းတုံ့ပြန်ခဲ့ပါတယ်။အခုဒီချိန်လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ခမ်းပတ်မြို့ဟာမြန်မာအိန္ဒိယနယ်စပ်ကလေးမြို့နဲ့တမူးမြို့အကြားမှာရှိပြီး2023နိုဝင်ဘာလကလေးကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကသိမ်းပိုက်ထားပြီးပြည်သူ့အုပ်ချုပ်ရေးစနစ်နဲ့လဲပတ်နေတဲ့မြို့လည်းဖြစ်ပါတယ်။တချိန်တည်းမှာစကိုင်းတိုင်းနဲ့ကက်လီရဲ့မကွေးတိုင်းရေစကြိုမြို့နယ်မှာလည်းရေလေကျွန်းဒေသတာကောင်ကြီးွာကိုဒီလဇန်နဝါရီ16ရက်မနေ့မနေ့တနာရီမှာလေကြောင်းကနေတိုက်ခိုက်ခဲ့လို့အသက်16နှစ်အရွယ်ကလေးငယ်တဦးနဲ့အသက်55နှစ်အရွယ်အမျိုးသားတဦးတေဆုံးခဲ့ပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းရေစကြိုမြို့နယ်သတင်းတာဝန်ခံက VOA ကိုပြောပါတယ်။တာကောင်ကြီးရွာကဒေသခံအများစုဟာလက်ရှိမှာဘေးလူရာကိုတိမ်းရှောင်နေကြတယ်လို့လည်းပြောပါတယ်။
အစတိုင်းညမှာဆိုဆောင်းနေမှာရောက်တော့အဲ့ချင်းကဟိုတိုက်လေနေနှစ်ချင်းပေါ့နော်ဆောင်းရဘုံနှလုံးအမဘုံကြီးတိုက်ခိုက်တော့ကြဟုတ်အတော့တည်းကနှစ်ယောက်ပြီးဆိုတာနှစ်ယောက်ပြီးဆိုတဲ့နေ့ကအသက်16နှစ်ရွယ်အဲရာဇလီပြောင်းနေ55နှစ်ရွယ်အဲအမျိုးသားတူပေါ့နော်အဲ့နှစ်ဦးကပြီးဆုံးလိုက်ဒီဟိုပေါင်ရဘုံနဲ့ဆိုတော့အဆောက်ကြီးမှန်တာပေါ့နော်အဲဂျွာရဲ့မြောက်ရှားလောက်ကိုကျောင်းမြောက်ရှားဒီအခင်းကြီးရေကိုကြာတော့ကြဟုတ်အခင်းကြီးရေကြာတော့ကျတော့အမဟိုအစာရည်လွင့်ပြီးတော့မှန်ပြီးတော့ပြေဆုံးလာပြီဟုတ်လက်ရှိတော့ဒီဒေသခံကြီးတွေရောပေါ့နော်အဲ့မှာဟိုဒီရောမမနေဘူးပေါ့နော်တချို့လည်းပြေဆုံးလာတချို့ကျတော့အဲသူတို့နေလို့ပြန်နေရမျိုးတွေရောရှိပေါ့နော်ဖြစ်ကြောင်းမရှိဘဲနဲ့အဲဒီလင်းလာကြတော့ခက်တာခဏတော့ရှောင်းရှားနေရတာပေါ့
လေကြောင်းတိုက်ခိုက်ချိန်မှာတိုက်ပွဲဖြစ်တာမရှိသလိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးနယ်မြေရှင်းလင်းတာလည်းမရှိဘူးလို့ဒေသခံတွေကပြောပါတယ်ရေစကြိုမြို့နယ်အတွင်းလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ